ဒီနေ့မနက်ဒီ20ရာစုပင်လုံညီလာခံအကျိုးပြင်ဆင်ရေးကော်မတီအားတာဝန်ရှိသူတွေရဲ့ဒီညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC ရပေါ် DPN အဖွဲ့တွေတွေ့ကြရဲဆိုပြီးတော့သိရလို့လေဆရာ
။ဟုတ်ကဲ့။
ဆရာတို့ဘယ်လိုဆွေးနွေးချက်တွေဆုံးဖြတ်ချက်တွေများရှိခဲ့လဲလို့ပါ။
အဓိကတော့မနက်ပြန်ကဒီ UNFC ကောင်ဆောင်တွေနဲ့ကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့မှာပေါ့နော်။အဲ့တော့အဲ့တွေ့မဲ့အစီအစဉ်အတွက်ကြိုတင်ညှိနှိုင်းတဲ့သဘောပါပဲ။တွေ့ဆုံမဲ့အစီအစဉ်တို့ဒီတွေ့ဆုံမဲ့ City Plan တို့စသည်အဖြစ်ပေါ့နော်။ဒါတွေနောက်တစ်ခုကတော့ဆွေးနွေးတဲ့အခါမှာဘာတွေအဓိကသူတို့ဆွေးနွေးနိုင်မလဲဆိုတဲ့ဟာတွေသူတို့ဆွေးနွေးချင်တဲ့အကြောင်းအရာတွေပေါ့နော်။ဆိုတော့ဒါတွေကိုဒီနေ့ DPN အဖွဲ့ကောင်းဆောင်ခုရဲ့ဥဆောင်ပြီးတော့မှဒါကြိုတင်ညှိနှိုင်းတဲ့သဘောပါ
။မနေ့ပြန်ဒေါန်ဆန်းစုကြည်နဲ့ပေါ့နော်။ဒီ UNFC ကဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ပန်လာတို့လည်းတွေ့မယ်ပေါ့။ဒီလိုတွေ့တဲ့အခါမျိုးမှာဘလို့အကြောင်းအရာတွေအဓိကဆွေးနွေးမယ်ဆိုပြီးတော့ဆရာတို့ဘလို့မျိုးများညှိနှိုင်းထားတာမျိုးတွေများရှိလဲရှင်။
နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်နဲ့ဗိုလ်ချုပ်ကြီးအမ်ပန်လာတို့ကတွေ့တော့အဓိကအပြင်တော့ဒီ UMSC ရဲ့လက်ရှိ NCA ပေါ်မှာရော20ရာစုပင်လုံညီလာခံပေါ်မှာရောသူတို့ရဲ့အမြင်သဘောထားတွေပေါ့နော်ဒါတွေကိုသူတို့ဖလှယ်ကြမယ်နောက်တစ်ခုကတော့ဒီမိုင်းကြရန်စီဝေးနဲ့ပတ်သက်လို့လည်းဒါသူတို့ရဲ့အခန့်ကဏ္ဍပေါ့နော်ဒီလက်မှတ်ထိုးထားတဲ့အဖွဲ့အစည်းတွေရဲ့အခန့်ကဏ္ဍပေါ့ဒါလည်းနှစ်ဖက်သဘောထားအမြင်ချင်းဖလှယ်တဲ့သဘောပါပဲဟိုတွေ့ဆုံဆွေးနွေးပြီးတော့မှဆုံးဖြတ်ချက်တွေချမှာမျိုးတော့မဟုတ်ပါဘူ
းဆရာဒီဆွေးနွေးပွဲမှာပေါ့နော်လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပေါ့နော်20ရာစုပင်လုံညီလာခံကိုဘလို့ပုံစံမျိုးနဲ့တက်ရောက်ခွင့်ရှိမယ်ဆိုတာမျိုးကိုဒီအစိုးရဘက်ပေါ့နော်ဒီဒေါန်ဆန်းစုကြည်တို့ဘက်ကရောဒီတိုင်းသားတွေကိုအသိပေးသွားမယ်နေအထားမျိုးတွေများရှိမလားဆရာရဲ့
နှစ်ဖက်ခေါင်းဆောင်အကြီးအကဲများကဒီအပေါ်မှာအမြင်ကြီးဖလှယ်တဲ့သဘောပါပဲဆိုလိုတာကတော့ဒီလိုအခြေအနေမှာတက်လို့ရမယ်ဒီလိုအခြေအနေတက်လို့မရဘူးဆိုတဲ့ဟာမျိုးဆုံးဖြတ်ချက်ချမှာလည်းမဟုတ်ဘူးသဘောတူညီချက်ယူမှာလည်းမဟုတ်ဘူးနိုင်ငံတော်ရဲ့အတိုင်းအမြင်ပုဂ္ဂိုလ်အနေနဲ့လက်မှတ်ထိုးထားတဲ့တိုင်းသားခေါင်းဆောင်တွေနဲ့ပထမဆုံးအချိန်တွေ့တာလည်းဖြစ်တဲ့ခါကျတော့နှစ်ဖက်အမြင်သဘောထားတွေဖလှယ်တဲ့သဘောကိုပဲအဓိကတွင်ဆောင်တယ်လို့ဒါမှတ်ယူလို့ရပါတယ
်ဒီ20ရာစုပင်လုံညီလာခံကျင်းပရေးနဲ့ပတ်သက်ပြီးတော့ပေါ့ဆရာတို့အခုပေါ့နော်ဒီ DPN အဖွဲ့ဝင်တွေနဲ့တွေ့တဲ့အခါမျိုးမှာသူတို့ဘက်ကဘလို့တောင်းဆိုချက်တွေများရှိနေလဲဆရာ
ကျွန်တော်တို့ကတော့တောင်းဆိုချက်တို့ဒါဆုံးဖြတ်ချက်တို့ဆိုရဲသဘောတည်းစာရင်အမူအဖင်ဒီ20ရာစုပင်လုံညီလာခံမှာလက်မှတ်ထိုးထားတဲ့အဖွဲ့တွေရောလက်မှတ်ထိုးထားတဲ့အဖွဲ့တွေရောပါဝင်နိုင်သမျှပါဝင်ရေးကိုစူးစမ်းဆောင်ရွက်ကြဖို့ဆိုတဲ့ဒီအခြေခံမူအဖင်ဒါချမှတ်ထားတာရှိပါတယ်အဲ့တော့ဒီလက်မှတ်မထိုးထားတဲ့အဖွဲ့တွေအနေနဲ့ကောဒီ20ရာစုပင်လုံမှာဘလို့နည်းတွေနဲ့ပါဝင်လာနိုင်မလဲဆိုတာကိုနှစ်ဖက်တွေ့ဆုံဆွေးနွေးပြီးတော့မှဆက်လက်ဖြေရှားသွားမယ့်စီစဉ်နေပဲကျွန်တော်တို့ဘက်မှာရှိပါတယ်
ဆရာကျွန်တော်တို့ပထမကြားထားတဲ့လောက်ပေါ့နော်ဒီတက်မတော်ဘက်ကလည်းလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကိုလက်မှတ်ရေးထိုးပြီးမှတင်ညီလာခံကိုတက်စေခြင်းနဲ့ဆန္ဒမျိုးရှိတယ်လက်မှတ်မထိုးရသေးတဲ့တိုင်းသားအဖွဲ့တွေဘက်ကလည်းလက်မှတ်ထိုးပြီးမှတက်တယ်ဆိုတဲ့ပုံစံမျိုးမလိုချင်တဲ့ပုံစံမျိုးတွေလည်းကြားနေရတယ်ဆရာဟိုတကယ်လက်တွေ့ဆောင်ရွက်နေသူတွေအနေနဲ့ရောဒီကိစ္စကိုဆရာတို့ဘယ်လိုများသိထားလဲဘယ်လိုညှိနှိုင်းနေရမှုတွေများရှိလဲလို့ပါဆရာ
နှစ်ဖက်ကောင်းဆောင်နေအချင်းချင်းဒါမှမဟုတ်နှစ်ဖက်တာဝန်ရှိတဲ့သူတွေအချင်းချင်းကဒီအလုံးပါဝင်ရေးကိုဖြစ်အောင်ဘလို့များဆွေးနွေးညှိနှိုင်းပြီးတော့မှအဖြေရှာသွားမလဲဆိုတဲ့သဘောထားမျိုးရှိပါတယ်ဆိုလိုတာကတော့ခုနပြောသလိုပေါ့နော်ဘလို့အချင်းချင်းရမှတက်ခွင့်ပေးမယ်ဘလို့အချင်းချင်းရမှတက်ခွင့်မပေးဘူးဆိုတဲ့ဟာမျိုးကိုယတိပြတ်နှစ်ဖက်စလုံးကဆုံးဖြတ်ထားတာမျိုးမဟုတ်ပါဘူးတစ်ဖက်နဲ့တစ်ဖက်ဆွေးနွေးမယ်ညှိနှိုင်းမယ်ညှိနှိုင်းရင်းနဲ့မှဘလို့နီးနဲ့ဒီ20ရာစုပင်လုံဖြစ်စဉ်ကြီးထဲမှာငင်းငယ်ဖြစ်စဉ်ကြီးထဲမှာအလုံးပါဝင်လာနိုင်မလဲဆိုတာကိုညှိနှိုင်းဆွေးနွေးအဖြေရှာသွားကြမယ်နီးလန်းတွေကိုကျွန်တော်တို့စုပေါင်းရှာကြဖို့ဖြစ်ပါတယ်ဒါမူအဖြစ်စဉ်းစားတာတော့ဩဂတ်စ်လကုန်ပိုင်းတော့မှဒီ20ရာစုပင်လုံကိုကျင်းပဖို့ဆိုပြီးတော့မှအားလုံးကဝိုင်းဝန်းကြိုးပမ်းနေတဲ့အနေထားရှိပါတယ်
ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာအချိန်ပေးပြီးဖြည့်ပေးရတဲ့အတွက်ရှင့်
ဟုတ်ကဲ့ပါ